မင်္ဂလာရှိသောနေ့တည်လေးဖြစ်ပါစေ။မျော်လင့်စရာလူငယ်ကဘာအစီအစဉ်မှာပြန်လည်ကြိုဆိုလိုက်ပါရစေ။ဒီကနေ့ဖော်ပြပေးမယ့်အကြောင်းအရာလေးကတော့တိတ်ခါရောရစရာဆိုင်းမျိုးမြည်ရေးသားထားတဲ့အကြောင်းအရာလေးပဲဖြစ်ပါရစေ။လောကကြီးထဲမှာအကျိုးအကြောင်းနဲ့အဆိုးအကောင်းကိုတိတိကျကျခွဲခြားရှောက်လန်းနိုင်ရန်အတွက်တမန်ကျမ်းစာကအလင်းအဖြစ်ပံ့ပိုးကူညီပေးနေပါရစေ။ကျွန်တော်တို့မိသားစုကမီးလင်းနေရင်မအိပ်တတ်ပါဘူး။မီးပိတ်မှသာလျှင်နှစ်နှစ်ချက်ချိုက်အိပ်ပျော်လေးရှိတယ်။တမြန်နေ့လောက်ကဖြစ်မယ်။ညတကောင်ကြီးထဲမှာသားငယ်ဂျင်းစ်ဘာရီအိမ်မက်မက်လည်းမသိဘူး။ကြောင်ကဒန်းနဲ့နိုးလာတယ်။ပြီးတော့အပေါ့သွားဖို့ပြင်တယ်။သို့တော့အမောင်ထဲမှာသူ့မမြင်မဆန်းနဲ့ဟိုတိုက်ဒီတိုက်ဖြစ်နေတယ်။ကျွန်တော်လည်းနိုးလာပြီးတအောင်လေးကြအောင်အမောင်ထဲကျင့်သားရအောင်မျက်စိပြန်မှိတ်လိုက်တယ်။ပြီးတော့ချက်ချင်းပဲမိခလုတ်ရှိရာကိုဘာမှမတိုက်မိပဲတန်တန်မတ်မတ်လျှောက်သွားပြီးခလုတ်နှိပ်ပေးလိုက်တယ်။တားငယ်ချင်းကအံ့ဩတဲ့အတန်နဲ့အဖေအမောင်ထဲမှာဘလို့လောက်တွေ့ရလဲလို့မေးတော့ကျွန်တော်ကတားရီနောက်ရုတ်တရက်အမောင်ထဲရောက်သွားရင်မျက်လုံးကိုချက်ချင်းမဖွင့်သေးနဲ့မျက်လုံးကိုပြန်မှိတ်လိုက်တအောင်လောက်ကြာမှမျက်လုံးကအမောင်ကိုအကျင့်ရသွားလိမ့်မယ်။အဲ့ဒါဆိုရင်အမောင်ထဲမှာမြင်ရလိမ့်မယ်။နေခင်းလို့ရှင်းရှင်းလင်းလင်းမမြင်ရပေမဲ့ခလုတ်မတိုက်မိအောင်တော့သွားနိုင်လိမ့်မယ်လို့ကျွန်တော်တင်ပေးလိုက်တယ်။နောက်တော့သူစမ်းလုပ်ကြည့်ပြီးဟုတ်တယ်တော့အဖေတဲ့။တခုစင်ချင်းမိပါတယ်။ကျင့်သားရသွားလျင်ဆိုသည့်အသည့်ဖြစ်တယ်။လူဤမျက်စိသည်ပင်လျင်အမောင်ထဲမှာကျင့်သားရသွားရင်လင်းလင်းထင်ထင်မဟုတ်သည့်တိုင်မြင်နိုင်တယ်သွားလာနိုင်တယ်။ဒီကနေ့လူတော်တော်များများကအမောင်ထဲမှာနေရသည်ကိုကျင့်သာရနေကြပြီ။စံတဝါဝါနဲ့သွားနေကြရတာကိုအရသာတွေ့နေကြတယ်။ငါတို့သိနေတယ်၊ငါတို့မြင်နေတယ်၊ငါတို့နားလည်နေတယ်ဆိုတဲ့အတွေ့များဖြင့်သာလင်းစင်မဲ့အလင်းကိုမရှာကြ၊မခံယူကြတော့ပါဘူး။အဲ့ဒီမပြည့်ပြင်ဝိုးတဝါဖြစ်နေခြင်းကိုပင်စစ်မှန်သောအလင်းဖြစ်တယ်လို့ခံယူနေကြတယ်။နေ့စဉ်လျှောက်လန်းနေရတဲ့ဘဝခရီးကိုတာ၍လင်းစီမဲ့နှုတ်ကပတ်တော်နဲ့ရှင်သောဆုံးမစကားကိုညင်းပယ်နေကြတယ်။ထို့နည်းတူအမောင်ထဲမှာနှစ်ရှည်လများစွာနေသားကြသွားသူတယောက်ကရုတ်တရက်ချက်ချင်းစူးရှတဲ့အလင်းကိုမကြည့်နိုင်ပါ။မျက်စိကွယ်သွားနိုင်တယ်။သို့တော့တဖြည်းဖြည်းချင်းမျက်လုံးကိုဖွင့်ရတယ်။စူးရှတောက်ပသောအလင်းကိုမျက်စိအစုံကကျင့်သာရသွားသည့်အထိပြန်လေးကျင့်ပေးရတယ်။နေ့စဉ်အသက်ရှင်ခြင်းနဲ့မှနှုတ်ကပတ်တော်နဲ့အသက်မရှင်ဘူးသူ၊နှုတ်ကပတ်တော်ကိုမခံယူဘူးသူ၊နှုတ်ကပတ်တော်ဤကောင်းခြင်းအကျိုးအဆုံးကိုမသိသေးသောသူသည်လည်းထို့သို့ပဲဖြစ်ပါရဲ့။မလိုပါဘူးဒီတိုင်းနေရတာပိုလွတ်လပ်တယ်၊ပိုအဆင်ပြေတယ်။နှုတ်ကပတ်တော်ဆိုတာဘာသာရေးမိုင်းတစ်ခုပါ။ဘောင်းတွေစည်းကမ်းတွေပါကျွန်တော်တို့ကလွတ်လွတ်လပ်လပ်ပဲအသက်ရှင်ခြင်းမာရီစသဖြင့်ပြောတတ်ကြတယ်။သို့တော့တကယ်အသက်တာကိုပြောင်းလဲခြင်းနဲ့သူနောင်တရခြင်းတော့သူလဲတဖြည်းဖြည်းနှုတ်ကပတ်တော်ကိုမြည်ဆန့်ရင်နှုတ်ကပတ်တော်ဤကောင်းမြတ်ခြင်းအကျိုးကိုသိသွားတဲ့အခါမှာအသက်ရှင်ခြင်းအထိပ္ပယ်ကိုပို၍ပြပြပြင်ပြင်မြင်လာတယ်။တစ်ချိန်ကမရေမရာဘဝနဲ့မပီမပြင်ဝိုးတဝါအမြင်နဲ့ဟိုရောင်ရောင်ဒီရောင်ရောင်နဲ့အချိန်ကုန်နေတာတွေကနေရုံထွက်လာနိုင်တယ်။အဆိုးကိုအကောင်းမြင်အကောင်းကိုအဆိုးမြင်အတ္တမကိုဓမ္မလို့မြင်ဓမ္မကိုအတ္တမလို့မြင်နေတဲ့အတ္တဓာတ်ကနေဘုရားသခင်ရဲ့လှပသောအကျံစီတော်ကိုမြင်တတ်လာတယ်။အမြင်တွေမပီပြင်လို့ကြောက်ရွံ့စိတ်အားငယ်စိတ်ရှက်ရွံ့စိတ်တွေနဲ့အသက်ရှင်နေတာတွေကနေခရစ်တော်ရဲ့ချစ်ချင်းမြတ်တာအပြင်နှုတ်ကပတ်တော်အလင်းကိုကင်ဆွဲပြီးရဲရင်ချင်းဝမ်းမြောက်ပျော်ရွှင်ခြင်းရှိလာတယ်။ညအမောင်ထဲမှာတော့မီးအလင်းရောင်မရှိဘဲစံတဝါဝါနဲ့တွားရတာပင်မန်းခက်ခဲတယ်ဆိုရင်ဒီကနေ့စိန်ခုံမှုတွေများလာတဲ့နေ့ဖိစီးမှုတွေများလာတဲ့နေ့စုံစမ်းမှုတွေများလာတဲ့နေ့တွေမှာနှုတ်ကပတ်တော်အလင်းကိုမကင်ဆွဲဘဲတွားလာအသက်ရှင်နေမယ်ဆိုရင်တော့အလဲလဲအကွဲကွဲနဲ့လိုရာခရီးကိုအချိန်မီမရောက်နိုင်ပါဘူး။လိုရာခရီးနဲ့လွဲသွားနိုင်ပါတယ်။ချစ်တော်မိတ်ဆွေများတင့်ဘဝရဲ့လိုရာခရီးကိုတိတိကျကျရောက်နိုင်ဖို့တမာကျန်းစာတီးဟူသောနှုတ်ကပတ်တော်ကအလင်းပေးနိုင်ပါတယ်။အမောင်ထဲမှာကျင့်သားရနေလို့စံတဝါဝါရံဝါဝါနဲ့ အသက်ရှင်နေရတာကိုအဟုတ်ကြီးမှတ်မနေပါနဲ့တော့နောက်ဘက်တော်အလင်းထဲမှာရဲရဲရင့်ရင့်ထင်ထင်ရှားရှားအသက်ရှင်နိုင်ခြင်းကိုရွေးချယ်လိုက်ပါအမောင်ထဲမှာကျင့်သားရနေတဲ့တင့်အတွေးတွေတင့်အသည့်တွေကိုအလင်းထဲမှာပြန်လည်ကျင့်သားရအောင်ဆုတောင်းခြင်းနဲ့အစပြုပြင်ဆင်လိုက်ပါဒီကနေ့တင်သည်နောက်ဘက်တော်အလင်းနဲ့အသက်ရှင်နေသောယုံကြည်သူဖြစ်ပြီလားဘုရားသခင်သည်အချိန်တိုင်းမှာကောင်းမြတ်တော်မူ၏ဟာလေလုယာအာမင်နာစင်ခွန်အားယူကြသူအရောက်စီတိုင်းအပေါ်မှာဘုရားသခင်ကောင်းချီးပေးပါစေ
Yeah, yeah.